Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါနေ့ညပိုင်း 9:30 အထိစီစဉ်တော့အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190လောက်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညပိုင်းစီစဉ်တဲ့တာဝန်ယူပေးဆက်တော့မှာပါ
ကျမကတော့စုမြတ်မှာရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားမှုဟောင်းကဝေဖန်လိုက်ပါတယ်မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကနီးပြဂျိုးဆေမော်ရီညိုကိုယာတုကနေထုတ်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီပြမအစိုးရဖက်ကရင်ဂျာပြည်ထနာကိုတိတိယောက်ကင်တွယ်လာနိုင်ရေးအရေးယူဖိအားပေးနိုင်ဖို့လုံခြုံရေးကောင်စီမှဆုံးဖြတ်မဲ့မူကြမ်းအပေါ်မြမအစိုးရကသဘောထားပြလို့ရှိပါတယ်
အော်လူငယ်ကောင်စီကနေပြီးတော့သုံးချက်တည်းချမယ်ဟုတ်လားဒီနေ့ဒီနေ့မပြီးရင်ဟုတ်လားဟိုအရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟောင်းနဲ့လုပ်နေတဲ့ဟာကတော့နိုင်ငံရေးရဖိအားပေးတဲ့သဘောတည်းတည်းပဲလေ
ဒါကကုလသမဂ္ဂဆိုင်ရာမြန်မာစံအမတ်ကြီးဦးဟောက်တို့ဆွမ်းမရှင်အပြည့်စုံကတော့မကြခင်ကြာမှာပါကြအပြင်ရခိုင်နဲ့နှက်ကင်ဖွဲ့အေးအေးနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေပုံမှန်19နဲ့တရားဆွဲဆိုခံရတဲ့ကချင်းလူငယ်ဆန္ဒပြကောင်းဆောင်သုံးကိုဒီကနေ့တရားရုံးထုတ်တဲ့နောက်ဆုံးအသတင်းတွေကိုကြားမယ်အပြင် Christmas Day သတင်းတပုတ်ကိုလည်းထုတ်လွှင့်တင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းရှင်နေခန်းကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။အမေရိကန်သမ္မတနဲ့သူ့ရဲ့နောက်လိုက်တွေကတစ်ချိန်လုံးလိန်ညာပြောနေတဲ့အတွက် FBI စုံစမ်းရေးအဖွဲ့ကြီးရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့အောက်လွှတ်တော်တရားရေးနဲ့စီကံထိန်းသိမ်းရေးကော်မတီကြားနာပွဲမှာဒီနေ့လာနေ့ကလာရောက်ထွက်ဆိုအပြီးမှာ FBI ညွှန်ကြားရေးမှူးဟောင်းကသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတကဒီ FBI အဖွဲ့ကသာမကတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးကိုပါတိုက်ခိုက်ပြောနေချိန်မှာသမ္မတလောင်း Hillary Clinton နိုင်ငံသားရေးဝန်ကြီးဘဝကကိုပိုင်စာပါတုံးပြီးတော့အီးမေးလ်တွေပေးပို့ခဲ့တဲ့ကိစ္စကိုလွှတ်တော်အမတ်တွေအာရုံစိုက်စုံစမ်းစစ်ဆင်နေတာအတိတ်ပဲမရှိလာဘူးလို့လည်း Mr. Comey ကပြောပါရယ်။ Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါရယ်။သမ္မတရဲ့လောက်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီနဲ့ဒီကနေ့မှာတော့အဲ့ဒီလိုအမတ်တွေပဲရောက်နေပြီလေလို့လည်းသူကမေးခွန်းထုတ်ပါရယ်အမတ်တွေအနေနဲ့ပင်စင်ယူတဲ့အထိစိတ်စိတ်နေသွားကြမယ့်အစားနိုင်ငံရဲ့တန်ဖိုးထားမှုတွေကိုထုတ်ဖော်ပြသဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားခဲ့ပါတယ်။အခုလိုပြောကြားမှုတွေနဲ့ပတ်သက်လို့ Comey နဲ့သူ့ရဲ့အကြမ်းလိုက်စားမှုတွေကို Republican အမတ်တွေဘက်ကထုတ်ဖော်ပြောတင်တယ်လို့အင်ပီရိုပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
။ရရှိနေဆက်သွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်မြို့သားလွန်ကြီးအကြံပေးရရှိအောင် Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်ဖို့ရှိပါတယ်။ထောင်ထံအပြစ်ပေးတယ်မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့လည်းအစိုးရရှိနေတွေနဲ့အပြစ်အဝါပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ထံအပြစ်မပေးဖို့ရရှားရေးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ကတိုက်တွန်းထားပါတယ်။အခုစုံစမ်းစစ်ဆေးမှု Mueller ဟာ2016 American သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတ Donald Trump ရဲ့စီရင်ရေးအဖွဲ့နဲ့ရရှားတို့ကြားဆက်သွယ်ပတ်သက်မှုရှိမရှိစုံစမ်းဖော်ထုတ်နေတာပါ။ American ကြီးတဲ့ဗိုလ်ချုပ်ကြီး Hawley ဖြစ်ကာကွယ်ရေးဌာနထောက်လှမ်းရေး Agency အကြီးအကဲဖြစ်နေတဲ့တာဝန်ယူခဲ့ဘူးသူ Flynn ကတော့သမ္မတ Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတော့တစ်လလောက်အကြာမှာပဲသမ္မတရွေးကောက်ပွဲနဲ့ကျန်းသက်စာချိန်ဆိုပွဲကြားကာလအချိန်မှာအမေရိကန်ဆိုင်ရာရုရှားတမတ်ကြီးဖြစ်တာဝန်ယူထားတဲ့ Sergey Kislyak နဲ့တွေ့ဆုံခဲ့တာကိုအစိုးရတာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ရာကယာရုကနေနှုတ်ထွက်ခဲ့ရပါတယ်ရုရှားတမတ်ကြီးနဲ့တွေ့ဆုံစကားပြောခဲ့တာကိုလိမ့်လည်ခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာတော့ Flynn ဟာအထူးစုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တာပါသမ္မတ Trump ရဲ့အတွင်းလူဟောင်းတွေကစုံစမ်းစစ်ဆေးမှုမူလာရဲ့စစ်ဆေးမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့သူ၅ဦးအနက်Flynn ဟာပထမဆုံးလည်းဖြစ်ပါတယ်
2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းကလေ့လာပြုစုတဲ့အစီရင်ခံစာတွေကအမိမောင်းထုတ်ပြလိုက်ပါတယ်ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီရအောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီ ပက်စကော့ဖ်ကတုံ့ပြန်ပေးချပါတယ်ရွေးကောက်ပွဲမှာ Republican Party နဲ့ Donald Trump အနိုင်ရအောင်လို့ကြိုးစားခဲ့တယ်ဆိုတာရှင်းရှင်းတွေ့ရတယ်လို့အစိုးရခန်းစာပြုစုတဲ့ Oxford တက္ကသိုလ်ရဲ့ Computer သုံးဝါဒဖြန့်မှုလေ့လာရေးဆိုင်ရာဌာနနဲ့ Graphica ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်ရေးအဖွဲ့တို့ကပြောကြားခဲ့ပါတယ် ဒီအစီရင်ခံစာနှစ်ခုရဲ့တွေးဆချက်ဟာအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကစုံစမ်းပြီး2018ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါကောက်ချက်တွေနဲ့တူနေပါတယ်။ရုရှားက Internet Research Agency ဆိုတဲ့အဖွဲ့က2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးနိုင်အောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးတော့ဝင်နှောက်ရှက်ဖို့လှုပ်လာတယ်လို့အမေရိကန်အထက်လွှတ်တော်အတွက်လေ့လာပြုစုခဲ့တဲ့အစီရင်ခံစာတွေထဲမှာဖော်ပြပါရတယ်။အဲဒီနောက်ပိုင်းမှာ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်မှားတွေဖြန့်ဖြူးခဲ့တယ်လို့ပြောထားပါတယ်ရှင်။
မော်စလင်ဘာသာရေးကောင်းဆောင်ဖက်တူလာဂူလန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတူရကီကိုပြန်ပို့ဖို့စဉ်းစားနေတယ်ဆိုတဲ့ဆွတ်ဆွတ်ချက်ဟာမမှန်ဘူးလို့အိမ်မီရောကညင်းဆိုပါတယ်။ဂူလန်ပါဝင်လူတချို့ကိုတူရကီကိုပြန်ပြီးတော့ပို့ဖို့လုပ်နေတယ်လို့ထရမ့်ကတူရကီသမ္မတရီဇက်တေအာရူဝန်ကိုပြောကြားခဲ့ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမာဗလတ်ကာဗူဆိုဂလူက CNBC ရုပ်မြင်သံကြားနဲ့တွေ့ဆုံမိန့်မြန်ခန်းအတွင်းပြောကြားထားတာပါ။ပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့ဂူလန်ဟာ2016ခုနှစ်ကတူရကီမှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုကိုကျူးကန်ခဲ့တယ်လို့တူရကီကဆွဆွဲထားပါတယ်။ဂူလန်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားတယ်လို့အမေရိကန်ကလည်းတူရကီရဲ့ဒီဆွဆွဲချက်မှာခိုင်မာတဲ့အထောက်အထားတွေကိုမတွေ့ရဘူးလို့ပြောဆိုထားပါတယ
်။ VOA အမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခတ်မှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာပါ။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျတတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဒီလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့သတိပေးချက်ပါတယ်လို့အမည်မဖော်လိုတဲ့တန်တမန်တယောက်ရဲ့အပြောကို Reuters သတင်းမှရေးပါတယ်။ဒီလိုဆုံးဖြတ်ချက်ကဆိုးကျိုးပဲဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီဆုံးဖြတ်ချက်ကိုကြားတဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှစတင်ဆွေးနွေးနေတာပါ။ကနအူးဆွေးနွေးမှုတွေမှာတရုတ်နဲ့ရုရှားပါဝင်ခဲ့ပေမဲ့နောက်ပိုင်းဆွေးနွေးမှုတွေမှာဆက်မပါဘူးလို့အမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒီဆုံးဖြတ်ချက်မူကြမ်းဟာအတုံးမဝင်ဘူးမတင့်တော်ဘူးအထိတ်မတန်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီး Firstly Nibenzia က Writers သတင်းကိုပြောပါရယ်အခုလိုတရုတ်နဲ့ရုရှားကဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာမပါဝင်တော့ပေမဲ့မြန်မာအစိုးရကရိုဟင်ဂျာပြည်ထနာကိုထိထိရောက်ရောက်ကင်တွယ်လာအောင်လုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာလည်းအတိအကျမသိရသေးပါဘူးရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတွေတွေပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လို့အခိုင်အမာပြောကြားထားပါတယ်
ရိုဟင်ဂျာလူနည်းစုတွေပေါ်ဖြစ်နေမှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့ဥပိ္ပခါပြုတယ်ဆိုတဲ့အကြောင်းကြားချက်နဲ့ကိုရီးယားလူခွင့်ရေးအဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးရထားတဲ့စုကိုပြန်ရုပ်သိမ်းမှဖြစ်တယ်လို့ကြေညာခဲ့ပါတယ်။နေအကြေကျုပ်ကြခံရခြင်း2004ခုနှစ်ကဂွန်ဂျူးလူခွင့်ရေးစုကိုတော်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်ရေးအတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လေရိုဟင်ဂျာတွေနေဆက်ဖက်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာတော်ဆန်းစုကြည်အနေနဲ့လိလိရှိခဲ့တာကြောင့်စုပြန်ရုပ်သိမ်းမှဖြစ်ကြောင်းကိုရီးယားလူခွင့်ရေးအဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်တဲကပြောပါတယ်တင်းလာနေတဲ့ကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါတယ်ငယ်ငယ်နိုဘယ်ဆုရှင်တော်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့တော်ဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမရှိလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးတဲ့နောက်ပိုင်းမှာတော်ဆန်းစုကြည်အနေနဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားယက်တီပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်စုပါဝင် ဒီနိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့ဆုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်
။ဂျပန်နိုင်ငံကလာမယ့်9နှစ်အတွင်းစစ်ရေးစွမ်းရည်ကိုမြင့်တင်မဲ့အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်လို့တိုက်လေရင်ဒါဇင်နဲ့ချီဝဲယူမဲ့အပြင်ရဟတ်ယာဉ်တွေကိုအဆင့်မြင့်ရေးပါဝင်တဲ့အစီအစဉ်ကိုဝန်ကြီးချုပ်ရှင်းစိုအာဘေးရဲ့ကက်ဘိနက်အဖွဲ့ကဒီကနေ့အတည်ပြုလိုက်တာပါ။နိုင်ငံလုံခြုံရေးအခြေအနေတွေကြောင့်ထိရောက်တဲ့ကာကွယ်ရေးစွမ်းရည်တိစောက်ဖို့လိုအပ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂါကပြောကြားခဲ့ပါတယ်ရှိလာနိုင်တဲ့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေဘက်ကရန်ကိုကာကွယ်နိုင်ဖို့အခုလိုကာကွယ်ရေးကိုအစစ်မြင့်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ဒီ9နှစ်စာကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ242ဘီလီယံလောက်ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့စစ်တပ်ကိုကိုယ်နိုင်ငံကိုကာကွယ်နိုင်တဲ့အနေအထားသာရှိရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ဝန်ကြီးချုပ်အာဘေးရဲ့ရည်ရွယ်ချက်အတိုင်းအခုလိုကာကွယ်ရေးအသုံးစရိတ်နဲ့စွမ်းရည်ကိုမြှင့်ဖို့ဆောင်ရွက်လာတာဖြစ်ပါတယ်
တရုတ်နိုင်ငံရဲ့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်နေရတဲ့အမျှတကယ်ပါလုံးကစိုးရိမ်နေသလိုတရုတ်ကလွှမ်းမိုးရေးဝါဒကိုလက်ကင်ထားမှာမဟုတ်ဘူးလို့တရုတ်သမ္မတရှီဂျင်းပင်ကပြောပါရယ်ဈေးကွက်စီးပွားရေးပြည်ပပြောင်းလဲမှု240ပြည့်ထိမ့်မှတ်အခမ်းအနားမင်္ဂလာမှာသမ္မတရှီကဒီပတ်ပေါင်းစုံကုန်သွယ်ရေးစနစ်ကိုကျင်းသုံးသွားမှာဖြစ်တဲ့အကြောင်းအခိုင်အမာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံရဲ့ကိုယ်ပိုင်ခွင့်ရေးတွေနဲ့စိတ်ဝင်စားမှုတွေကိုစုကင်ထားမှာဖြစ်ပြီးတော့သူတစ်ပါးအခွင့်အရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်သလိုဘိုးကျစိုးမိုးရေးမူဝါဒကိုကျင်းသုံးမှာမဟုတ်ဘူးလို့သမ္မတရှီကပြောပါရယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့စီးပွားရေးဆက်ဆံရေးဆုပ်ယုပ်ပြီးတော့ကုန်သွယ်ရေးတင်မနေမှုတွေကိုဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့မူဝါဒအစ်တင်နဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောဆိုသွားတာမျိုးမရှိပါဘူး
။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုးစေးမော်ရီညိုကိုယာရုကနေဖယ်ရှားလိုက်ပါတယ်။အခုအင်္ဂလိပ် Premier League ဘောလုံးရာသီမှာ Manchester United အသင်းအတွက်အခြေအနေအဆိုးဆုံးဖြစ်နေချိန်မှာ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မော်ရီညိုနေရာမှာဘယ်သူနဲ့လူစားထိုးမလဲဆိုတာမကြေညာသေးပါဘူး။ယာယီနီးပြမခန့်ခင်အထိမန်ယူလက်ထောက်နီးပြမိုက်ကယ်ကာရစ်ကအသင်းကိုကင်တွယ်သွားမှာဖြစ်ပါတယ်။အရင်ကဒီ Premier League ဇယားမှာထိပ်တန်းနေရာယူခဲ့တဲ့မန်ယူအသင်းကလောလောဆယ်မှာနံပါတ်6နေရာမှာရောက်နေပြီးတော့အသင်းရဲ့ကစားပုံတွေနဲ့ပတ်သက်လို့နီးပြမော်ရီညိုတော်တော်လေးဝေဖန်ခံခဲ့ရပါတယ်။မန်ယူရဲ့ဒီနီးပြတာဝန်ယူထားစဉ်မှာသူ့ရဲ့ဆောင်ရွက်ခဲ့မှုတွေအတွက်ကလပ်ကကျေးဇူးတင်ပါတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆူမြတ်မွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်သက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလက်မခံနိုင်ကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ဖိအားပေးမဲ့အစီအစဉ်တွေဖြစ်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအချိန်အတိအကျသတ်မှတ်ဖို့အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဖိအားပေးဖို့ရည်ရွယ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုတော့ဗြိတိန်နိုင်ငံကဦးဆောင်ပြီးတော့လုံခြုံရေးကောင်စီမှတင်သွင်းထားတာပါဒါပေမဲ့လည်းဒီလိုဖိအားတွေဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအကျိုးမရှိနိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်ထိုးစွန်းကပြောဆိုလိုက်တာပါဟ
ိုလုံခြုံရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချမယ်ဟုတ်လားဒီနေ့မပြီးရင်ဟုတ်လားဟိုရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟောနဲ့လုပ်နေတဲ့ဟာကတော့နိုင်ငံရေးရာဖိအားပေးတဲ့သဘောတည်းပဲလေဒါကဘလို့မှအကျိုးမပြုနိုင်ဘူးကျွန်တော်လုပ်နေတဲ့ဟောလာဟိုဆောင်ရွက်နေတဲ့ဖြစ်စဉ်တွေကိုလည်းဘလို့မှအကျိုးမပြုနိုင်တဲ့အပြင်စိုးကြိုးပဲဖြစ်စီမှာပဲဆိုတော့ကျွန်တော်တို့ကဘလို့မှလက်မခံပါဘူးဒီဟာကိုလေ
လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂအေဂျင်စီတွေနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာတွေနောက်ကွယ်လွန်သူကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့တွေကိုလည်းတိုက်တွန်းထားတာပါတမ်မကြီးဦးဟောက်တို့ဆွမ်းကတော့မြမဆိုးရအနေနဲ့ရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်းနိုင်ရေးတပ်ဆိုင်ရာနိုင်ငံတွေနိုင်ငံတကာအတိုက်ဝိုင်းနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကဒေသအတွင်းမှာရောနှစ်နိုင်ငံချင်းရောကျွန်တော်လုပ်နေတာရှိတယ်တစ်ဖက်ကလည်းပဲ UNDP UNHCR နဲ့လည်းကျွန်တော် MOU ထိုးပြီးလုပ်နေတာလေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြန်လည်လက်ခံကိစ္စကျွန်တော်လုပ်နေတာပဲเนาะကျွန်တော်ကနေပြီးတော့အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စိတ်ချလုံလုံနဲ့အနေထားဖြစ်အောင်ကျွန်တော်တစ်သိချင်းတစ်ဆင့်ချင်းကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲဟာလာကျွန်တော်တို့ဒီအရေးယူဖို့ကိစ္စဘာညာဆိုတာလည်းပဲဟိုလူခွင့်ရေးကိစ္စဖောက်ဖြစ်လို့ကျူးလွန်နေဆိုရင်ကျွန်တော်အရေးယူမယ်ဆိုတာလူကြီးတော်တိုင်ကပြောထားတယ်တက်မတော်ပိုင်းဆိုင်ရာဟိုလူကြီးတကော်တယ်အားလည်းပြောထားတယ်နိုင်ငံတော်ပိုင်းကလည်းပြောထားတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကအခု ICU ကြီးဖွဲ့ပြီးတော့ဟာလာလွတ်လပ်တဲ့ဟို ဟိုပါပေါ့နော်ဆုံဆိုင်ကော်မရှင်ဖွဲ့ပြီးတော့ကျွန်တော်လုပ်နေတယ်ဟိုမနေ့တနေ့ရပဲ၁၂ရက်နေ့ရပဲကြီးညာချက်ထောက်တာလေဟိုအားလုံးနဲ့သိတဲ့အတိုင်းပဲဟာလာသက်တင်ထောက်ထားဟိုပြေးကြပါဟာလာဟိုဘယ်သူပဲဖြစ်ဖြစ်ပြေးလို့ရတယ်အဲ့တော့အားလုံးကလည်းပဲသူတို့သိနေကျွန်တော်တို့လုပ်မယ်အင်တာဗျူးလုပ်မယ်အချက်လက်ဟာလာပုံမူတည်ပြီးတော့ကျွန်တော်တို့သူတို့အနေနဲ့စုံစမ်းစစ်ဆေးအစ်စာတွေသူတို့လုပ်မယ်ဆိုတာလည်းပြောထားပြီးပြီ
မြန်မာပြည်အရေးဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။လက်တလုံးမှာဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကထောက်ခံမှုပေးမထားသလိုကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကလည်းလက်မခံကြောင်းရိုက်တာသတင်းဌာနကိုပြောဆိုထားတာပါ။မြန်မာတန်မတ်ကြီးဦးဟောက်တို့ဆန်ကတော့မြန်မာနိုင်ငံအနေနဲ့လုံခြုံရေးကောင်စီဝင်တနိုင်ငံချင်းစီချင်းကပ်ဆွေးနွေးနေပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ကဒီမှာဒီလုံခြုံရေးကောင်စီဖွဲ့ဝင်တွေတဦးချင်းကိုကျွန်တော်လိုက်ပြီးတော့တွေ့ပြီးတော့လည်းကျွန်တော်ရက်တီချက်ကိုကျွန်တော်ရှင်းပြနေပါတယ်ပြောနေပါတယ်အားလုံးကလေပြောနေတယ်ကျွန်တော်တို့ဒီဟာတက်မခနိုင်ဘူးကျွန်တော်တို့ပူပေါင်းဆောင်ရွက်နေတယ်ပူပေါင်းဆောင်ရွက်မှုကိုပဲကျွန်တော်တို့ကအတူတဘောနဲ့ပူပေါင်းဆောင်ရွက်တာကိုပဲကျွန်တော်တို့လူချင်းနေနော်ဒီကျွန်တော်အဲ့ဒီဟိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းကိုတော့ကျွန်တော်အကုန်လုံးပြောထားပါတယ်သူတို့ UK ကိုလည်းပြောထားတယ်နောက်သူတို့ကျွန်တော်တို့ဟိုဟာပေါ့နော်မစ္စတာနိုင်ငံနေလည်းအကုန်ပြောထားတယ်ဆိုတော့သူတို့အားတော့ဒါကတော့သူဟိုဥဆောင်ပြီးလုပ်နေတဲ့ UK နဲ့သူတို့ကတော့နောက်နိုင်ငံတချို့ပေါ့ဗျာနောက်နိုင်ငံတချို့ပေါ့သူတို့တွေကဥဆောင်ပြီးတော့အတိအကျလုပ်နေတာပေါ့တိုးတော့နိုင်ငံအားလုံးကတော့သဘောတူတာတော့မဟုတ်ပါဘူးဒါတော့တည်ကြတယ်သဘောတူတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ဆိုတော့ဒီဟာကတော့သူတို့ဘယ်လိုဆက်သွားမယ်ဆိုတော့ကျွန်တော်မသိဘူးတိုးတော့ကျွန်တော်ဘက်ကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ကကောင်စီဝင်တွေလည်းအတိအပြေးကျွန်တော်ပြောကြားထားတာရှိပါတယ
်ဆုံးဖြတ်ချက်မူကြမ်းကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနက်6နိုင်ငံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်တယ်လို့တရုတ်ရုရှားတို့လိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဘက်ကဗီရိုအာဏာမသုံးမှသာအတည်ပြုနိုင်မှာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနေရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာကဆွဆွဲထားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အစ်စ်အထီလူခွေချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါတယ်ရှင်
မဆုမွန်တင်ပြသွားတာပါရှင်ခရော်ရီခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့တိုက်ပွဲသတင်းပဲဆက်ရအောင်ပါရခိုင်နဲ့နက်ကင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်တွင်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့မြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးသွားလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တပ်မတော်ဖက်ကလေးချောင်းအကူတုံပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တယ်လို့အေအေအဖွဲ့ကပြောပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြမတ်သမတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေသလိုသမတော်ဘက်ကလူဦးရေစီးရင်စစ်တပ်တွေခရီးသွားလာရေးမှစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှကျွမြို့နယ်မှာဒီကနေ့အင်ကန်လေးနှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးသမတော်ကလေကြောင်းအကူ3တိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
ဒီနေ့ဆက်ပွဲဖြစ်နေတဲ့ဥရားတဲ့ဒီပုံနာကြောင့်မျိုးနေခင်းကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာကြာ။ရိုးချောင်းနဲ့တိုးကျချောင်းရဲ့ဓာတ်မှာရှိတယ်။ဒီနေ့မနေ့စင်နိုင်ခွေးကပြပြီးတော့ဒိတ်ပွေးကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ကြာ။ဟိုသူတို့ဒီဟယ်လီကော်ပတာမရှင်းနဲ့လာပြီးတော့မှဘုံကျိတိုက်ခိုက်တာလည်းရှိတယ်ကြာ။ချီခိုင်မှုချိန်နေကြတော့ဗမာတမ်တို့ဖက်ကတော့ချီခိုင်ကြထုံးမှုပုံများတယ်ကြာ။နောက်ဆုံးချိန်နေကြတော့ဟဲ့ဒီကဗမာတမ်တို့ဖက်ကလည်းဟဲ့ဒီဒေတာတွေကိုသူတို့အင်အားအလုံးစုံနဲ့နေပြီးတော့မှပုံစံဖြစ်နေတယ်။ရာသားတွေကိုလည်းပဲသူတို့အကုန်လုံးဖိုက်ဆောင်ထားတဲ့တိုးရှိတယ်ကြာ။ဒီနေရာမှာသွားဆွဲမရှိဘူးအဲ့လိုဆိုလို့
ချီခိုင်ကြဆုံးတာနဲ့ပတ်သက်ပြီးတိချာတည်ပြုနိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကုန်ပိုင်းကစပြီးဒီကနေ့အထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှကျုံမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရွေအတွက်40တပ်မင်းနဲ့ရှိသွားပါပြီ။ရခိုင်တပ်မတော်အေအေကရခိုင်ပြည်နယ်တွင်းစိတ်ဝင်လာနိုင်ရရှိတဲ့အခြေအနေကြောင့်တပ်မတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတပ်မတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းချီကပြောပါရယ်။
ဖြစ်ရှိမှုတွေကတော့ကျွန်တော်တို့ဒီဘူးပြည်အောင်မြို့နယ်19တောင်ကြီးရောအစု19တောင်ချစ်ချတောင်ဥယျာဉ်တောင်ဆိုတဲ့ရွာတွေကိုကျွန်တော်တို့လေးမျိုးလေးချားချားစခန်းကနေပြီးတော့ခေါ်ယူဆိုက်ရှိမှုတွေနေရည်လို့ရှိပါတယ်ခင်ဗျ။လေးတော့ဆိုလို့ရှိရင်ကြီးရောတွေကလူတွေကညာ9နာရီထိုးလို့တမပြောင်းလဲအောင်ပြီးကျွန်တော်စီကိုဖုံးဆက်ပြီးတော့သူတို့အကြောင်းကြားပါတယ်။ကျွန်တော်ကလေဒီတပ်ဆိုင်နဲ့လေးချားချားစခန်းဘုံကိုပြောရတယ်ပေါ့နော်။ဘာလို့ဒီလိုအချိန်ကြာကြာကြီးထားတာလဲ။သူတို့ကတော့ဆိုက်ရှိပြီးကိုကျက်တယ်လို့ပြောလာတယ်။ဒါနဲ့သူတို့လက်တဲ့အချိန်ကမတင်နေတဲ့ဒေသမှာလက်ရှိလာယူပြလာယူလာပြန်လှည့်လို့ဆိုတော့သူတို့ရဲ့ရုံကျမှုအတွက်အရေးရှိတယ်
။ဘူရီတာမြို့နယ်ကျေးရွာတို့ချုပ်ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်းဦးအောင်ကောင်းရွှေကခုလူဆက်ပြောပါရတယ်။
အဲ့ဒီဘက်မှာဟိုဘုံပေါက်တော့တာလေးတစ်ခုရှိရလေဆိုတော့နောက်တစ်ခါသူတို့ကဒီတပုံးလေးကိုလက်ခါတွေထောက်တယ်လေအဲ့ဒီလိုမျိုးလေးလို့ပြောတယ်သူတို့ကဒီလိုထောက်တယ်လေကိုကြီးလေးဆိုတာကထုတ်ချင်းမဟုတ်ချင်းကတပိုင်းထားဒါဟိုစီစက်ချက်ပါတော့ပါလို့ရှိတယ်ဒါမဲ့စီစက်ချက်ခါမှာဒီလိုတကျစီစက်ချက်နေတယ်ဒီလိုဖိအပ်ပြီးတော့လုပ်လို့ရှိရင်ဒီတွေကတောင်းတမှုတွေဖြစ်နေတယ
်အစိုးရတတ်မတော်နဲ့အေအေဖွဲ့လို့ကြာတိုက်ပွဲတွေဖြစ်နေတဲ့ဗူဒိတောင်နဲ့ရတိတ်တောင်သွားကာလမ်းမှာဒီဇင်ဘာ6ရက်နေ့ကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်။ရန်ကုန်စစ်တွေလမ်းပေါ်ကစစ်တွေကြောက်တော်မြောက်ဦးလမ်းပိုင်းမှာခီးလက်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆီးနေတာပုံများလာတယ်လို့ဒင်ကဟကန်လက်ရေဂျီတာအဖွဲ့ဥက္ကဋ္ဌကိုအန်ဒါကြီးကပြောပါတယ်
။အဲစစ်ပွဲရဲ့ကြောင့်ဒီရန်ကုန်စစ်တွေကားလမ်းမကြီးပေါ်မှာစစ်ဆီးတွေများလာတော့ဟုတ်ပါတယ်။အရင်ကစားလို့ရှိရင်တော့အခုစစ်ဆီးမှုကပိုရလို့ပဲပြောရပါမယ်ခင်ဗျာ။ဒီတော့ရေအခက်ခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျတော့တယ်လို့ပဲပြောရမှာပေါ့လေနော်ကိုနားမှာဆစ်လိုက်ဒီနားဆစ်လိုက်တရားတစ်ခုဖိတ်တစ်ခုအလိုစားလို့ဆစ်ဆင်းနေဆိုရင်ဒီတော့ရေတပါနှောင်းနေနေတာတော့အမှန်ပါပဲ
ပြီးကြတဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီဆွဲချေးရွာလီမှာတပ်မတော်ပိုင်းကားတစ်စီးတိုက်ခိုက်ခံရပြီးတပ်မတော်သား3ဦးသေဆုံးပြီးတော့10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်လက်ရှိသီဆွဲချေးရွာအုပ်ချုပ်ရေးမှုကိုသက်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းချေးရွာသားတို့ကပြောပါတယ
်။သီဆွဲကအုပ်ချုပ်ရေးမှုကိုခေါ်ဆစ်တယ်လို့ကြားရတယ်။ဒီစစ်တဲ့ကိစ္စဖြစ်နေသူရောရှင်းမှကြီးနေလား
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံလျုံမြို့နယ်ကစစ်ဆောင်တရာကျော်၊ဘူရီတောင်မြို့နယ်ဆိုင်တင်ဆေးရွာကိုမလေးကတိန့်ချောင်ရောက်ရှိနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
။ဒီချက်တွေကတော့ကျွန်တော်တို့ဒီဘုံလျုံမြို့နယ်အခတင်းပုံတဲ့ကြည့်အောင်စူးတာဖြစ်ပါရဲ့။လင်းကျောင်းခုံကြည့်ရော်ရဲ့နောက်ပြီးတော့ဒီအဝကြည့်ရော်ရဲ့ဆိုပြီးတော့ကျေရော်ကပေါ့နော်။လူရရတော့120လောက်ရှိတယ်။ဒီကျွန်တော်တို့ဘူရီတောင်မြို့နယ်လင်းကျောင်းကြည့်ရော်အုပ်စုဆိုင်တင်ဆေးရော်ဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျာ။ဘုံတော်ကဖြစ်တော့တဲ့တတိဟာဒီလိုနဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
ပုံလူကျုံမြို့နယ်ထက်တင်မုံတန်းကြီးရွာမှာလည်းစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိတ်ခါနဲ့ဆောင်ဝတ်ထည်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပြပို့တော်တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပုံမှန်16နဲ့တရားစွဲခံရတဲ့ကချင်လူငယ်တွေရုံထုတ်တဲ့တင်ပြဆက်ရအောင်ပါညဉ့်ညစွာစူဝေးခွင့်စီတန်းလှည့်လည်ခွင့်ဆရာဥပဒေပုံမှန်16နဲ့တရားစွဲဆိုခံထားတဲ့ကချင်လူငယ်ဆန္ဒပြကောင်းဆောင်၃ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ပါတယ်ဆန္ဒပြသူ၃ဦးထက်က2ဦးကိုဒဏ်ငွေ3သိန်းနောက်2ဦးကိုတော့ဒဏ်ငွေ3,000စီချမှတ်လိုက်တာပါဒီသတင်းကိုတော့ PO မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မတ်ဆူဆိုင်ထွဲကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုဒေလ9ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်မင်းစုစီပုံမှ16နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်သူတို့ကိုမြကြီးနားမျိုးနဲ့တရားရုံးကငွေဒဏ်ချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ်
ကတော့ကနင်းစုစီ16နဲ့ပေါ့နော်16နဲ့ဆွဲထားတာအဲ့ဒါနံဘူးကြားတဲ့နေ့ကခုပြည့်စံတောင်းပဲခံစားကြတယ်ဆိုမှပေါ့နော်အဲ့တော့ဟိုစစ်ဆိုင်ဆွဲရတော့အရင်ကလည်းခောက်တံတွေခောက်ဘူးတဲ့ခါကျသူ့ဝါတံတွေတသိန်းပေါ့ငွေတံတသိန်းနောက်စိတ်ကုံအောင်နဲ့ကိုကောင်မရတော့3,000ပေါ့တယောက်3,000ပေါ့ဆိုတော့တော့ခမဦးဝင်းစီးလို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတယ်အမြင့်နဲ့တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်ဒဏ်3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်ဒဏ်15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့3ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်းပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွမ်းဆောင်တို့ကိုဒီလ9ရက်နေ့ကအတရေဖြတ်မှုပုံမှန်900နဲ့ထောင်ဒဏ်6လဒံငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောကွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါ။ဒဏ်ငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွတ်ဆိုင်ထွေကပြောပါတယ်
ခုကျမတို့ရဲ့ဒီကောင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူကြီးရဲ့လှူရှာမှုအနေနဲ့ပေါ့နော်အများကြီးဖော်လုပ်သွားဖို့ရှိပါတယ်ရှင်။ဒီကတော့ကျမတို့ရဲ့ကောင်းဆောင်တူကိုထောင်ချလေဆိုတာချက်ပေါ့နော်။အထက်မှာကျမတို့လူငယ်တွေအစ်စက်ထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းဆုံးဖြတ်ချက်ချတာလည်းမဟုတ်ပဲနဲ့ပေါ့နော်။တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးတယ်ဆိုတဲ့အခါမှာ လူလက်ပြီးမှတရားမျှတဲ့ဆင်းရဲဖြစ်လာဖို့အတွက်ဒီနေ့ရောဟိုအင်တိုင်းအားတိုင်းနဲ့ဆက်သက်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပ
ါဒေါနန်ပူတို့၃ယောက်ကိုထောင်တန်းချမှတ်လိုက်တာကြောင့်ဒီလ၁၁ရက်နေ့ကညကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်တန်းချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်
ကမိုးစော်တင်ပြပို့သွားတာပါရှင်အခုတော့သောတာရှင်နဲ့အတွက်ရာသီပွဲတစ်ချင်တစ်ပုတ်နဲ့ဖြောဖြည့်တင်ဆက်ပေးကြပါရယ်အခုလိုဆောင်းနေနေဝေးတဲ့ Christmas ရာသီရောက်တိုင်းတရားသည့်အတွက်ခန်းစားရေးပွဲထားတဲ့တဲ့တစ်ချင်တွေ Christmas တစ်ချင်တွေနဲ့တင်ဆက်ပေးနေကြမို့ဒီကနေ့တော့ Elton John တီဆိုထားတဲ့ Step into Christmas ဆိုတဲ့တစ်ချင်ကိုထုတ်လင်းပေးလိုက်ပါရယ်နားဆင်ပါရှင် Welcome to my ထိုလင်းပေးလိုက်တဲ့ဒေတချင်းလက်ဆောင်ကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ PO American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထိုလင်းပေးနေတဲ့အစီအစဉ်တွေကတော့ line meter 25 30နဲ့ 51 အပြင် line meter 190တို့ကနေဖန်ယူနာဆင်နိုင်ရပါရရှင
်။ PO မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားတင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထာယူကတင်ပြထားပါတယ်ရှင်
ဒီကောင်ဥပမာလက်ထက်ကချမကြီးတွေဥပမာကေရခေါ်ချမကြီးဆောင်းချမှုအမကန်စနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြည်ထောင်စုအစိုးရတရားသူကြီးတို့ကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့ချမကြီးအမကန်နဲ့ပတ်သက်တဲ့အရှုပ်ထွေးပို့ပြီးတော့ကြီးမလာပါတဲ့တနင်္လာနေ့ချမကြီးဆောင်းချမှုဥပဒေဒါမှမဟုတ်ဥပမာကေရကအခုထိတော့ကျုံးဝင်နေသေးဖြစ်ပါတယ်အယူခံဝင်မှုဆိုင်းငံ့ထားသေးဖြစ်ပြီးတရားရုံးချုပ်ကဆုံးဖြတ်ပေးရတဲ့အခြေအနေကိုလည်းရောက်လာနိုင်ပါတယ်။သမ္မတဥပမာချန်ခဲ့တဲ့အမွေးလို့ပြောရမယ်လှုပ်ဆောင်ချက်တွေတော်တော်များများကိုသမ္မတဒေါ်နယ်ထရန့်ကနှစ်နှစ်မပြည့်သေးတဲ့အချိန်မှာပဲပြဖြတ်ခဲ့ပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကလည်းအမေရိကန်ပြည်ထောင်စုထွက်ခဲ့တာပါရီရာသီဥတုသဘောတူညီချက်ကထွက်ခဲ့တာလူဝင်မှုကြီးကြပ်ရေးကအစစီးပွားရေးဆိုင်ရာလောင်စာအဆင့်သတ်မှတ်ချက်စတဲ့သမ္မတအမိန့်နဲ့ထုတ်ပြန်ခဲ့တဲ့ပြဋ္ဌာန်းချက်တော်တော်များများပြဖြတ်ခဲ့ပါတယ်။အခုလည်းသမ္မတဥပမာနာမည်နဲ့ကျမကြီးအမကန်ဥပဒေကိုဖျက်သိမ်းမှု Republican တွေကတွန်းအားပေးနေပြီးပြည်ထောင်စုတရားသူကြီးတူကဒါဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဆုံးဖြတ်တဲ့အဆင့်ကိုရောက်လာခဲ့တာပါသမ္မတဒေါ်နယ်ထရန့်ကတော
့
တရားရုံးရဲ့ဆုံးဖြတ်ချက်ကကြီးမြတ်တဲ့ဆုံးဖြတ်ချက်ဆိုပြီးထောက်ခံပြောဆိုနေပါတယ်သမ္မတဥပမာလက်ထက်ကျမကြီးဆောင်းချောင်းမှုစနစ်ကအမေရိကန်ပြည်သူတွေကိုအစိုးရအထောက်အပံ့နဲ့ဖြစ်စေမဝယ်ရင်တိုင်ရိုက်မယ်ဆိုတဲ့နည်းနဲ့ဖြစ်စေပုဂ္ဂလိကအမကန်ကုမ္ပဏီတွေစီကမဖြစ်မနေဝယ်ခိုင်းခဲ့တာပါ။ငကိုရှိပြီးသားယောဂအခြေအနေကြောင့်အာမခံကြီးပို့ပေးရတာမျိုးကိုတားမြစ်ထားသလိုဒီဥပဒေအရမှလူ၁၀သန်းကျော်အာမခံကြီးထားခဲ့ကြပါတယ်။အခုတက်ဆက်ပြည်နယ်ပြည်ထောင်စုအစိုးရတရားသူကြီးကဒီဥပဒေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တွေဒေါသဖြစ်နေကြပါတယ်။ဒီမိုကရက်ထဲလွတ်တော်အမတ်ဒစ်ဒါဗင်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ It has to be appealed for sure.But in the meantime the Republicans will once again face the question do you believe we should have
ယူကန်ဝင်ရမှာတေးချပါတယ်ဒါပေမဲ့ Republican တွေကိုလည်းဘေးကုန်းထပ်မေးရပါလိမ့်မယ်ကျွန်တော်တို့နိုင်ငံမှာလက်လန်းပြီးတဲ့တနိုင်တစ်ပိုင်းကျမ်းမာရေးအာမခံမရှိတင်ဘူးလားငကိုကယောဂရှိပြီးသားသူတွေကိုရောအာမခံမပေးတင်ဘူးလားဒါကအဓိကပါဒါကိုအဓိကဆုံးဖြတ်ခဲ့ကြတာပါကျန်တဲ့ကိစ္စတွေထက်ကျမ်းမာရေးအာမခံရှိရမယ်ဆိုတာကိုကျွန်တော်ပိုယုံကြည်ပါတယ်
သမ္မတဥပမာရဲ့ကျမကြီးတောင်းလျှောက်မှုဥပဒေကိုအမေရိကန်အများစုကလက်မခံခဲ့ဘူးဆိုရင်တောင်ဒီဥပဒေကလူ့သိများထင်ရှားတဲ့ဥပဒေတစ်ခုတော့ဖြစ်လာခဲ့ပါတဲ့စစ်တမ်းတွေအရလည်းပြီးခဲ့တဲ့နိုဝင်ဘာသတ္တဝရရေကောက်ပွဲမှာမဲပေးခဲ့တဲ့သူတွေကလက်ရှိကျမကြီးတောင်းလျှောက်မှုပုံစံကိုဆက်ထိန်းထားစီခြင်းကြပါတယ်ဒီလိုဆက်ပြီးထိန်းထားစီခြင်းတဲ့အထက်မှာ Republican အမတ်တချို့တောင်ပါပါတယ် Republican ထဲလွှတ်တော်မှ Susan Collins ကABC ရုပ်သံကိုခုလိုပြောပါတယ
် The judge's ruling was far too sweeping. He could have taken a much more surgical approach.
တရားသူကြီးရဲ့ဆုံးဖြတ်ချက်ကတိမ်ကြုံဆုံးဖြတ်သလိုဖြစ်နေပါတယ်။ပြင်သစ်နာတွေကဘာတွေဆိုတာမျိုးတိတိကျကျကြည့်ပြီးတော့ဆုံးဖြတ်တာမျိုးဖြစ်တင်ပါတယ်။တခုချင်းစီကိုတုံ့တက်ပြောဆိုတာမျိုးဖြစ်တင်ပြီးတော့ဥပဒေမှာကျန်တဲ့အချက်တွေကိုဒီတိုင်းထားတင်ပါတယ်။ဥပဒေထဲမှာကောင်းတဲ့အချက်တွေအများကြီးပါပါတယ်။ဒါတွေကိုတော့ဆက်ထားတင်ပါတယ်။
ဒါပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့ဥပမာကေရကိုပြန်ပြင်မယ်ဆိုရင်ဥပဒေအစ်တစ်ခုရေးဆွဲဖို့အခွင့်အလမ်းကောင်းလို့မြင်နေပါတယ်။
The Republicans and the Democrats get together, we are going to end up with
Republican and Democrat တွေအတူတူပေါင်းလို့ရင်တိတ်ကိုကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေတစ်ခုထွက်လာမှာပါ။အစကတည်းကလုံးတဲ့နဲ့ရှိတဲ့နဲ့ဆောင်ရှောက်မှုပုံစံတစ်ခုရလာပါလိမ့်မယ်။ဒီလိုဖြစ်ဖို့အခွင့်အရေးရလာတာပါ။
လူတွေကိုကျမကြီးဆောင်ရှောက်မှုအာမခံတင်းကြပ်ဝယ်ခိုင်းတာမျိုးမဖြစ်သင့်ဘူးဆိုပြီး Republican တွေဘက်ကတခြားလုံးနှိစီလာများကန့်ကွက်လာခဲ့တာပါလူတွေတနိုင်တပိုင်းဝယ်လာနိုင်အောင်အာမခံကုမ္ပဏီတွေကိုအခွင့်အရေးလျှော့ပေးတာမျိုးတွေလုပ်ဖို့လဲသူတို့ကတိုက်တွန်းနေပါတယ်တိုးတက်တဲ့အမြင်ရှိတဲ့ဒီမိုကရက်တွေကတော့ Obama ကဆောင်ရှောက်မှုတွေပိုပြီးကောင်းမွန်တဲ့ပြည ီတော်စုအစိုးရကဂျမ်းမာရီအာမခံအတွက်လုံလုံပေးတဲ့စနစ်မျိုးပေါ်လာနိုင်မှုလမ်းပွင့်ကောင်းပွင့်လာမယ်ဆိုပြီးရှုမြင်ထားကြကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထအူကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမတ်ဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒရိုက်လေးလိုက်ဆွေးနွေးခန်းကနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းအလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ American Outlook တော့ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မှာဖြစ်ခဲ့တဲ့ကိစ္စဟာ Genocide ဆိုပြီးတော့တမ်းမှတ်မှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါစခိုင်းမီနယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီ Ranger Muslim တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကို Genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့ American Outlook တော်ကနေပြီးတော့သတ်မှတ်ကြေညာခဲ့ပါတယ်။ဒီလိုမျိုး American Outlook တော်ရဲ့သတ်မှတ်ကြေညာခြင်းရဲ့နောက်ဆက်တွဲအဖြစ်ဘလို့ရေးယူမှုတွေရှိလာနိုင်လဲ။နိုင်ငံရေးအရဥပဒေကြောင်းအရဘလို့တည်ရောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဥပဒေထောက်ကူပြုကွန်ရက်ကိုထူထောင်တဲ့လူခွင့်ရှိနေကြီးဦးအောင်ထူးဖြစ်ပါတယ်ဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ Internews အဖွဲ့ရဲ့သတင်းပညာရေးဆိုင်ရာကြံပေးသတင်းစာဆရာဦးစိန်ဝင်ဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးဒီလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်ထူးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုအောင်ထူးကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးအောင်ထူးကြီးခုနကကျွန်တော်ပြောသွားလို့ပါ American Outlook တော်က Genocide ဆိုပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေကိုသတ်မှတ်ကြေညာလိုက်ပါပြီအဲ့တော့နောက်ဆက်တွဲဖြစ်လာနိုင်တဲ့ကိစ္စပေါ့အထူးသဖြင့်ဥပဒေကြောင်းအရပေါ့နောက်ဆက်တွဲတက်ရောက်လာနိုင်ခြေနဲ့ပတ်သက်လို့ကိုအောင်ထူးဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီလိုပဲဒီကကတော့ဘာကြောင့်ရေယူတင်နေဆိုတဲ့ပုံမှာဆုံးဖြတ်ချက်ကြပါတယ်သူတို့ကျင်တော့ဒီပြည်မှုကြီးတွေပြည်မှုကြီးတွေကျူးလွန်ခဲ့တဲ့တွေကိုအေးမြင့်ခဲ့တဲ့အတွက်နောက်ထပ်ပြည်မှုကြီးတွေဆက်ပေါ်ပေါက်တယ်ကျွန်တော်ညီဝယ်စီဝန်ချင်အောင်ဦးပုံမလေးလေးငားမှာပြည်မှုကျူးလွန်တွေလုံငင်းခွင့်ပြီးခဲ့တဲ့အတွက်ပြည်မှုကြီးဆက်လက်ဖြစ်ပွားကျူးလွန်နေတယ်ဆက်ကြည့်တဲ့အခါကျတော့အချင်းကရင်ပြန်နီရှန်းစားတဲ့တိုင်းသားဒေသတွေမှာပါအခက်တကကျူးလွန်မှုတွေဖြစ်လာတယ်။အောင်နိုင်ငံကသိလာတယ်။အဲ့တော့ဥပဒေစိုးမိုးကြီးပြက်လာတယ်။ဒီလိုညဉ့်ဉျေးမှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူကျင်ကမြန်မာစစ်တပ်ကကြိုက်တဲ့အချိန်မှာကြိုက်တဲ့နေရာမှာပြည်မှုကြီးကိုချက်သူကျူးလွန်ဝင်ရှိသွားတယ်။ပြန်နီမှာဆိုရင်ဂရင်းနီစစ်သား2ဦးနဲ့ရဲသား2ဦးကိုလက်ထက်ရောက်ဖမ်းပြီးတော့မှပြစ်တက်လိုက်တာဟာသင်ရှားတဲ့စီရသမှုပဲရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာဘာကြောင့်လဲဆိုတော့သဘာဝတရားဇာတ်ရေးပေါ်မှာရခိုင်ပြည်နယ်သားတွေခံစား권ရှိတဲ့သဘာဝတရားတွေပေါ်မှာဒီကောင်းမှုချေတဲ့ခြင်းနဲ့တွေ့ရခိုင်နဲ့ဝင်ကြတဲ့ယာရဲမှာပြဿနာဖန်တီးလိုက်တာပဲအဲ့တော့အလားတူပြဿနာမျိုးကအချိန်မှဖြစ်တယ်ဥပမာဆိုရင်တနိုင်းဒေသမှာဒီနှစ်ကစားပိုင်းနဲ့နှစ်တွက်လောက်ဒီဖြစ်တာတနိုင်းမှာထွက်တဲ့ပရင်းနေသူပေါ်ဝင်ကိုလုံးဝထိကျုပ်ခြင်းနဲ့အတွက်မြန်မာစစ်တပ်ကထိုးစစ်ကြီးတွေဆင်နေ။အဲ့ဒါဟာရခိုင်မှာဖြစ်တာနဲ့အလားတူပဲ။ဒါကြောင့်နိုင်ငံကသိလာတယ်။ဒီတင်းမှုကြီးတွေကျူးလွန်မှုတွေပေါ်မှာအရေးမယူဘူးဆိုရင်တော့ဥပဒေစိုးမိုးကြီးပြက်ပြီးတော့ညီညွတ်မှုနဲ့ဘရော့မှရမဟုတ်တော့ဘူး။အဲ့တော့ဥပဒေစိုးမိုးကြီးပြက်ရင်စီဝိုင်းတိုးတက်မှုကမဖြစ်နိုင်ဘူး။ညီညွတ်မှုကလည်းမဖြစ်နိုင်ဘူး။အဲ့တော့ဥပဒေစိုးမိုးကြီးတိဆောက်ရေးဟာဒီမျိုးနိုင်ငံပြဿနာလာမကဘဲနဲ့တကဘာလုံးပြဿနာဖြစ်လာတယ်။အဲကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝိုင်းလုပ်ချင်တယ်။ဒါနဲ့ဥပဒေစိုးမိုးကြီးကပြက်နေတယ်။ဒီမှာရှစ်တက်ကထင်းတယ်လို့ခြေတယ်လို့ကန်နေတယ်။တားလို့ရှိလို့ကိုမရဘူး။အဲကြိုက်တဲ့အချိန်မှာတတ်မယ်၊ကြိုက်တဲ့အချိန်မှာစာကျုပ်တွေချိုးပေါက်မယ်၊ကြက်တွေလုံမယ်။ဒီပြဿနာဖြစ်လာတော့နိုင်ငံကုမ္ပဏီဝင်မရလဲ၊မဝင်ရတော့ဖြစ်သွားတယ်။အဲတော့ဥပဒေစိုးမိုးကြီးကိုဘယ်လိုပြန်လဲတိောက်မယ်ဆိုရင်ဒီဆယ်စုနှစ်နဲ့ချီပြီးတော့ဥပဒေစိုးမိုးကြီးပြက်အောင်ပြည်မှုကြီးတောက်လျှောက်ကျူးလွန်နေကြတဲ့ဒီမှာစစ်တပ်ခေါင်းဆောင်နဲ့တာဝန်ရှိသူများပေါ်ဘူးပြည်တွင်းတရားစီရင်ရာဆင်ရင်လို့မရတော့ဖြစ်တယ်။အဲ့ခါကျတော့နိုင်ငံတကာအဆင့်တရားစီရင်ရေးတွေကနေပြီးတော့တရားစီရင်ပါဝင်ပပေါင်းစုံကရေးဥနိုင်အောင်စီရင်ဆောင်တဲ့အခြေခံကနေပြီးတော့အမေရိကန်ကွန်ဂရက်ဆွတ်တော်ကပထမဆုံးခြေလှမ်းလှမ်းလိုက်တာပဲလို့ကျွန်တော်နားလည်ပါတယ်။
ဟုတ်ကဲ့။အဲ့တော့ခုနကပြောလို့မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးဖြင့်မြန်မာစစ်တပ်ရဲ့အရာရှိတွေကို ICC မှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်ဖြစ်နေတဲ့ခါကျတော့နိုင်ငံတကာဥပဒေကြောင်းအရတက်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်က
ဒီလိုက ICC ကသွားတဲ့ဟိုတကြောင်းပေါ့လေဒီ ICC ကတရားစွဲရာရှိကိုယ်တိုင်ကနေပြီးတော့မှပြဏာမစစ်ဆေးမှုစတင်နေပြီပြဏာမစစ်ဆေးမှုပြီးလို့ရှိရင်ကျွန်တော်တို့တရားဝင်စစ်ဆေးမှုသွားတော့မယ်ဘာရချေပါဒီပြလိုက်ပြီဆိုရင်တရားဝင်စစ်ဆေးမှုသွားပြီဆိုရင်တော့ဖြစ်ရင်တစ်ဖက်ကဒီသူတို့ အခုနိုင်ငံကထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာဖန်ဝရန်ထုတ်တာရှိသွားနိုင်တယ်။နိုင်ငံပြုဆက်တရားရုံးရောမဥပဒေကိုတည်ဆဲ့နိုင်ငံတွေကလိုက်နာကျင့်သုံးမှုပြုလာတယ်။ဒါလမ်းကြောင်းတစ်ကြောင်းဖြစ်တယ်။နောက်လမ်းကြောင်းတစ်ကြောင်းကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့စက်တင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့ဩဂုတ24ရက်နေ့ရစွဲနဲ့တိကျထွက်သွားတဲ့ပြည်သမကအချက်လက်ချပွေးမရှင်ရဲ့အရှင်ခန္ဓာပေ103အင်မှာပါသွားတယ်။အဲ့ဒါပါလဲဆိုတော့နိုင်ငံတကာမှာရှိတဲ့တရားစီရင်စနစ်တွေကနေပြီးတော့တရားရုံးတွေကနေပြီးတော့လည်းပဲဒီကိစ္စကိုရည်ယူဆောင်ဖို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ Universal Jurisdiction လို့ခေါ်တယ်။တစ်လောကလုံးဆိုင်ရာစီမံအဏာလို့ခေါ်တယ်။အဲ့တော့အချို့တိုင်းပြည်တွေကမျိုးသားတရားစီရင်ရေး National Court ဖြစ်တော်ညာလည်းပဲဟိုဘောအင်းမှုရည်ကျူးလုံးတဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်။အဲသုံးလို့ရိုက်တိုင်းပြည်ကလက်ခံရည်ယူဆောင်ရမယ်။ဒီအခါမှာအဲ့လိုစီရင်ပိုင်းကို universal jurisdiction လို့ခေါ်တယ်။အဲ့ဒါမျိုးဟိုကျင့်သုံးမှလို့လည်းပြည်သမားကချက်လက်ချဝေးမရှင်ကထောက်ပြထားတာရှိတယ်။အဲ့လိုရှိတဲ့အတွက်အချို့နိုင်ငံတွေမှာလည်းပဲအပြစ်မှုကျူးလွန်တဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်ရှင်အဲ့ပြစ်မှုကျူးလွန်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့။အဲ့ကုမ္ပဏီကြီးတွေဟာလည်းပဲတနည်းနည်းနဲ့ဒီပြစ်မှုကျူးလွန်သူများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့ဒီနိုင်ငံတွေမှာလည်းတရားစွဲရည်ရွယ်ဟာမျိုးတွေဖြစ်လာနိုင်ပါတယ်။
ဟုတ်ကဲ့တနင်္ဂနွေ December ဒီစီးပွားရေးရရိုက်ခတ်မှုတွေပါကြီးလာနေတယ်ပေါ့အဓိကရင်းနှီးနှုတ်နယ်မှုနဲ့ပတ်သက်လို့ဟုတ်ကဲ့ကိုအောင်ထူးရဲ့လေးတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ်ကိုစင်ဝင်းအင်တာဗျူးဆပါဦးစင်ဝင်းခုနကတော့ဦးအောင်ထူးကတော့ဒီဥပဒေကြောင်းအရာဖြစ်လာနေတဲ့နောက်ဆက်တွဲအခြေအနေပေါ့ကျွန်တော်ကိုစင်ဝင်းကိုမိကျင်တာကတော့ဒီအောက်လွတ်တော်ကကြီးညာချက်ဟာပြည်တွင်းမှာဖြစ်စေနိုင်ငံတကာမှာဖြစ်စေနိုင်ငံရေးရတက်ရောက်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
ကျွန်တော်အမေရိကန်အောက်လွတ်တော်ကဒါဟိုဒုတိယပေါ့နော်ပထမပြီးခဲ့တဲ့လကကနေဒါအောက်လွတ်တော်ကလည်းဒါမျိုးကြီးညာတယ်ကျွန်တော်စိုက်ဆိုပြီးတော့နော်အဲဒီဟာကဘလောက်ပြည်တွင်းမှာတော့ဟိုရိုက်ခတ်မှုကတော့ပြည်တွင်းကတော့စောင့်ကြည့်ဒါဟိုဘလို့ဖြစ်မလဲဆိုတော့ဟိုစိတ်ဝင်စားဟိုဆက်စုတာပေါ့လေစောင့်ကြည့်နေတာမျိုးပေါ့နော်အဲဒါပြောရရင်တော့ဟိုမြန်မာပြည်တွင်းမှာကနိုင်ငံတကာအရေးဒီလိုမျိုးဟာနဲ့ပတ်သက်ပြီးတော့ဒီလိုမျိုးနဲ့ဆက်စားတော့မသိတာဘာဖြစ်လို့ဆိုတော့ဟိုတိုးတော်လည်းပဲဒီဟာကစိတ်ဝင်စားဖို့ကောင်းနေဆိုတဲ့အချက်ကိုဒါဟိုပါဖြစ်တာပေါ့နိုင်ငံတကာတရင်းတွေကနေပြီးတော့ပြန်လာထောင်ရတာပေါ့နော်နိုင်ငံတကာမှာတော့ဒီမွတ်စလင်ပိုင်းဝိုင်းရတော့ဒါဟိုအင်မတန်မှကြိုးစားကြတယ်ဒီရူရှားတွေကတော့ဒီဟာကဟိုတုတ်တက်မှုနော်ဟိုကြိုးဒုက္ခတဲ့စခန်းကြီးမှာသူတို့တရားနဲ့ပတ်သက်ပြီးတော့အာရဝန္ဒရှိတယ်သူတို့ကတော့တစ်ခုခုဆက်ဖြစ်လာလိမ့်မယ်သူဟိုမျှော်လင့်နေကြတယ်အဲသူတို့တော့ဟိုအတန်ထွက်လာပြီးအရေးယူဆောင်ရွက်မှုတွေဖြစ်လာလိမ့်မယ်လို့တော့သူတို့ကတော့မြင်ကြတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တခုမေးချင်တာကအခုဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုဘယ်လိုမြင်ရလဲခင
်ဗျ။မြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေအများစုကတော့ဟိုတတ်နိုင်တဲ့လောက်ဒီဟာကိုကိုကဟိုသွားပြီးတော့မပြောရေးဆိုတဲ့ဟာပေါ်မှာဒီပေါ်မှာသူတို့ဟိုနှစ်ပိုင်းရှိတယ်ဒါတစ်ပိုင်းကတော့ဒီဟိုပေါ့စစ်ဘုံကျုပ်ဒီအကျူးလွန်နေဆိုတဲ့အပိုင်းအရေးယူလဲအရေးယူပေါ့လာတာမျိုးပေါ့နော်အဲတိုးတော့လည်းပဲအဲဒီမိုကရေစီအတွင်ကူးပြောင်းမှုကိုဖြိသွားမှာတော့ဟောဆိုရင်ကြတယ်အကတော့ကျွန်တော်တာမန်ပြည်သူတွေအများကြီးမှလည်းဒီလိုမျိုးဖြစ်တယ်လို့မြင်ပါတယ်ဒါကြောင့်မို့တခါလေကြာရင်အဲဒီမီဒီယာတွေမှာဒါမျိုးတွေပေါ်ကြတဲ့အခါကျရင်အဲတာမန်ပြည်သူတွေကနေပြီးတော့တုတ်ပြန်တာအထူးအတော်ဆန်းစုကြည်နဲ့ပတ်သက်ရင်ကာကွယ်ပြီးပြောတာဒီအပေါ်မှာအဓိကများပါတယ်သူတို့အနေနဲ့ကတော့ဟိုဟိုလိုမုံဒီမှုဆိုတဲ့လူမျိုးရင်းမုံဒီမှုပါတယ်မုံဒီမှုဆိုတာလေဟုတ်တယ်တကယ်ဟုတ်ပဲဒါကိုတိုင်းလိုက်မတ်တက်လောက်ပြီးတော့မုံဒီအမုံတရားတွေဖန်တီးနေတဲ့လူတွေရှိတယ်ဒါပေမဲ့ဒါကတက္ကနာအများစုကတော့ခုနကပြောဒီမိုကရေစီအတွင်ကူးပြောင်းမှုကျွန်တော်တို့မှာရအောင်ရခဲ့ဖြစ်တယ်ဒါကြီးကိုပြက်သွားမှာဆိုရင်လေအဲ့ဟာကိုဟိုကျွန်တော်တို့ကလည်းခွဲမြူတော့လို့ပါလေ
ဟုတ်ကဲ့ခင်ဗျအာလေးတိုင်းပေါ်မှာခဏဒီဗီဒီယိုနေပြပါအောင်ခင်ဗျဥအောင်သူဦးစိန်ကျွန်တော်တို့တရရှင်တွေကလည်းများတော့ ਨੇ သူတို့အလှည့်ပေးကြပါလေရေစုံဦးခင်မောင်ဝင်ဦးခင်မောင်လွင်ဟုတ်ကဲ့တူတူဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျွန်မစိုက်ရီသမရခရင်ကြီးကြောင့်ဒီမှာအစိုးရနိုင်ငံရေးအုပ်ဝင်များကိုပြေးစားမဲရာအစီအစဉ်ထုတ်ရတဲ့ဖြစ်တယ်။ဒါပေမဲ့ဒီနေ့ကတော့ NDA ဆိုရအဲအကြံရည်ဒီတက်ဟောဒီအစိုးရတက်မလို့မတောင်းချီရတဲ့တက်မတယ်ခင်ဗျာ။နံပါတ်3နဲ့ရခိုင်ပြည်ရခဒီနိုင်ငံရေးပါတီများကြီးပါတီများကြီးအဲဒီကစားချက်ခုဖြစ်ပြီး NDA အစိုးရကိုပေါ်ကြဆင်းအောင်ခံရတဲ့ပြည်ရောတမလို့ရအားချင်းလမ်းကြောင်းပေါ်ကျရအောင်ပြုတ်ဖို့ဖြစ်ဖြစ်ဒီတစ်ပါးလေးချက်ရတော့ တခိုင်တနာကြောင့်ဒီလိုစီးပင်းကြောင်းရည်ကိုနှုတ်ရကရှိဖြစ်ပြီးတိုင်းပြည်စီးပွားရေးအနှုတ်ရကရှိအောင်ဖန်တီးရည်ဖြစ်ပြီး2020တွင်မတူညီအဖန်တီးရည်ရရှုပ်ထွေးသောနိုင်ငံရေးဖြစ်အောင်ဖန်တီးရည်ဖြစ်ပြီးဒီနောက်ဆက်တဲ့အခြေအနေများတော့အမေရိကန်သမ္မတရဲ့အမေရိကန်သမ္မတနဲ့အမေရိကန်ဆွေးနွေးပွဲမှာမူတည်ရတဲ့အင်းကြီးကောင်စီခရီးစက်မလို့ရတယ်ကိုယ်စီမံရေးလို့နေစားရရေးစီးရေးရအရေးကြီးတယ်လို့ပြောကြည့်ရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုအစ္စလာမ်နောက်တယောက်ဦးပါကိုအစ္စလာမ်ဒီတိုတိုဆွေးနွေးပြောင်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မြန်မာနိုင်ငံမှာစီးရေးစီးအပ်စရာကစစ်စီစင်းစီးကျွန်တော်ရခိုင်ကျွန်တော်မာပင်ကျွန်တော်ဝန်ကြီးလူမျိုးကိုပါကျွန်တော်ဆိုင်လို့ပါပေါ်နေကြည့်ရပါတယ်ခင်ဗျာမတော်စလီကိုရသာပြီးတော့ကျွန်တော်ရခိုင်ဒေသမှာစီးကျွန်တော်ကျေးဇူးတင်ရတာများပါတယ်အခု2016ဆက်ကွန်မှာပြင်ကျွန်တော်အစလအချင်းလဲဆက်ကွန်ဆင်ရတာပါ2016မှာပြင်ကျွန်တော်ကမောင်တော်ဒီကောင်ကြာဖြစ်တော့ဒီကောင်မှာပြင်လိုတာမကောင်းတော့ကျွန်တော်ဆက်ကွန်ဆင်ရတယ်နောက်ရွာပေါင်း300ကျော်မြေရှိချက်ရှိတယ်အမျိုးသမီးတွေတောင်းရရှိအဒမတ်ပြည်ကရတယ်မှာအကောင်ရှိရကြောင်းမှာကိုယ်ဝင်ဖြစ်လာခဲ့တောင်းရှိရကြောင်းမှာကိုယ်ဝင်ဖြစ်လာပြီးတော့400ရအခုဒီမှာဒုက္ခရဲ့စက္ကမဆလေးရပ်ခဲ့ပါလေအချို့အမျိုးသမီးတွေကတွင်ဆက်ချက်လိုက်တဲ့ခရီးရေးဟုတ်ကဲ့ဟိုကဘုံတက်တာပိုင်းနဲ့ဒီတို့ကတွင်ဆက်ချက်ရှိတယ်အဲ့တော့အဲ့ဒီအခြေခံနိုင်ငံတကာအဖြစ်ကြီးကကျွန်တော်ဒီလာတဲ့ခုဒီမှာဒုက္ခရဲ့စက္ကမလိုက်ပြီးတဲ့ဒီစက္ကမတွားတဲ့လူရဲ့မိသားစုတွေနဲ့နောက်အတ္တမစီးရင်ခံရတဲ့အမျိုးသမီးတွေနဲ့တို့ကကုတိုင်းစီရဆက်စုံဆက်စုံနေရပြီးဒီအချားလာကိုပြည်စုဒီတော့အခုအမေရိကန်အောက်လက်တကကျွန်တော်စိုက်ပြီးတော့လူမျိုးစုံဖြစ်ခြင်းနဲ့ပြီးတော့သင်ကအတူကြည့်ရဖို့ကျွန်တော်ဒုံကဒီလိုငါလဲလဲလဲလဲဖြစ်ကြည့်ပါလို
့ဟုတ်ကဲ့ခင်ဗျာအခုအစ္စလာမ်ကျေးဇူးပါကျွန်တော်တို့နောက်ထပ်သတင်းရှင်တွေရှိတော့ကျွန်တော်အဲ့နောက်ထပ်သတင်းရှင်တွေကိုအလှည့်မပေးခင်မှာကုလကအခုကုတ်ခမောင်းလင်းပြောသွားတဲ့ကိစ္စကိုကိုစင်ဝင်ပြောသွားတဲ့ကိစ္စနဲ့ပတ်သက်လို့ဥအောင်ထူးရဲ့တုံ့ပြန်ချက်ကိုကျွန်တော်သိကြပါတယ်အဓိကစိုးရင်ချက်ကကုနာကပြောသလိုဒီလက်ရှိမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးကိုထိခိုက်နိုင်သလားမြန်မာနိုင်ငံအရသာအစုရတည်ရှိမှုကိုထိခိုက်သွားနိုင်မှာလားဆိုတဲ့စိုးရင်ချက်ပါကုအောင်ထူးဘယ်လိုမြင်ပါလဲခင်ဗျာ
ဒီလိုပြအဲ့ဒီဒီမိုကရေစီပြောင်းလဲမှုဆိုတဲ့သုံးနှုန်းကတော့ကျွန်တော်တို့ဖြစ်စီခြင်းနဲ့ဆန္ဒပါအဲ့ဆန္ဒကကျွန်တော်မိတ်ဆွေဦးစိတ်ဝင်ဝင်မှာရှိသူလူတို့အများစုမှလည်းရှိတယ်ကျွန်တော်မှလည်းရှိတယ်သူတို့လည်းပဲနှောင်းချစ်ဖွဲ့စည်းပုံခြေခံဦးတွေအောက်မှာဒီမိုကရေစီပြောင်းလဲမှုကလုံးဝကိုမဖြစ်နိုင်ဘူးဒါကြောင့်လေဟိုနှောင်းချစ်ဖွဲ့စည်းပုံခြေခံဦးတွေနိုင်ငံပါတီများကဏ္ဍမှာအတိအင်းတာရဏရှိတယ်စီကမ်းရှိသောဒီမိုကရေစီလို့သုံးထားတယ်ဒီမိုကရေစီကစီကမ်းနဲ့တော်လို့မရပါဘူးဒီကဘာလုံးမှာဒီမိုစီကိုဥပဒေစိုးမိုးရေးနဲ့ညီကျင့်သုံးရတာဖြစ်တယ်။ဆိုတော့ဥပဒေစိုးမိုးရေးအားကောင်းမှဒီမိုစီရဲ့ကျင့်သနာဖြစ်တယ်။ဆိုတော့စီကန်းဆိုတာကအရေးကြီးအမှန်နဲ့လူအဖွဲ့စည်းတဲ့လူလိုအပ်တယ်။ဒါပေမဲ့စီကန်းကတကြောင်းတကာတာတရားတော်ဘုံစမ်းဖြစ်တယ်။စီကန်းကစီကန်းထုတ်သူကစီကန်းထက်မှရှိတယ်။ဥပဒေစိုးမိုးရေးဆိုတာကဥပဒေအောက်မှာအကုန်လုံးရှိတယ်။အစိုးရရှိတယ်အာဏာပိုင်နေရှိတယ်။ဒီနှစ်ခုက concept ကအတွေးခေါ်ကရှင်နဲ့ရည်လိုခြားနာတယ်ဒီပြည်မှာလည်းခြားနာတယ်ဒါကြောင့်ပြည်မှုကျူးလွန်တဲ့သူကိုပြစ်ဒဏ်ပေးရမယ်ဆိုတဲ့အားကောင်းတဲ့စံထားချက်ကဥပဒေစိုးမိုးရေးမှာပဲရှိတယ်စီကမ်းမှာမရှိဘူးအဲ့တော့မြန်မာစစ်ကောင်းဆောင်တွေကဒီမိုကရေစီဆိုပြီးစီကမ်းနဲ့သွားကျင်တယ်စီကမ်းနဲ့လည်းသွားနေကြတယ်ဥပဒေစိုးမိုးရေးနဲ့ညီမသွားဘူးခဏဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာဒီလိုမှဘယ်သူမှပြည်မှုကျူးလွန်တဲ့သူကိုပြစ်ပေးပါဆိုတဲ့အတန်ကပြေလောင်ထွက်မလာဘူးအဲ့တော့ဥပဒေစိုးမိုးရေးကအသက်ဝင်မှုညင်းနေတယ်ဥပဒေစိုးမိုးရေးကရူပိုင်လောဖြစ်နေလက်ရှိဒီတဲ့ဥပဒေရှိတယ်အဲ့ဒါကိုလိုက်နာပါဆိုဥပဒေစိုးမိုးရေးဖြစ်နေမြင်နေရတယ်ဥပဒေစိုးမိုးရေးရဲ့အစမှာဟာမူရာဘီကစ်မှာပြည်မှုကျူးလွန်တဲ့လူကစစ်တောင်းအောင်ပြေးခဲ့တာဖြစ်တယ်အဲ့တော့ပြည်မှုကျူးလွန်သူကိုပြစ်ပေးရမယ်ဆိုရင်ဥပဒေစိုးမိုးရေးကိုတကယ်လက်တွေ့ကျင့်သုံးမှသာလေနဲ့ဒီမိုစီကရှင်းသားနိုင်တယ်ဥပဒေစိုးမိုးရေးကကြည်ပြုံးနေတာဒီမိုစီကဘယ်လိုမှမရှင်းသားနိုင်ဘူးဒီမိုစီအကူပြောင်းဆိုတာနှလုံးရောက်မှာမဖြစ်နိုင်ဘူ
းဟုတ်ကဲ့ခင်ဗျ
ာတခြားနောက်တစ်ချက်ကဒီဥက္ကမောင်းလင်ပြောသွားတယ်နိုင်ငံပါတီကြီးအများကြီးကစားကွက်လို့ပြောတယ်ဆိုနိုင်ငံပါတီကြီးအများကြီးကစားကွက်ဆိုတာကတော့ဒါတစုံတရာအထီရောဟိုမှန်နိုင်တာပေါ့လေဆိုကျင်တာတော့ NLD တိတ်ခါကြအောင်ဆိုရဲဥတော်လည်းပဲ NLD တိတ်ခါကြအောင်မြန်မာစစ်တပ်ကလုပ်တယ်ဆိုရင်လည်းပဲဒါကကစားကွက်မဟုတ်တော့ဘူးဒါကနိုင်ငံတကာအဆင့်ရှိတဲ့ခိုင်းဖြစ်သွားပြီရဆုံးမှုကြီးဖြစ်သွားပြီဒါကလူကနေတဲ့ကျော်လောက်တဲ့ဘဝနဲ့အသက်နဲ့
ခန္ဓာကိုယ်နဲ့ပြည်စည်းဥစ္စာနဲ့ကြိတ်ထားတဲ့နိုင်ငံတကာခိုင်းဖြစ်သွားပြီ။ဒါကိုကျွန်တော်တို့ကကစားကွက်လို့စဉ်းစားလို့မရတော့ဘူး။အဲ့လိုကစားကွက်လို့ပေါ်ပေါ်လေးစဉ်းစားနေကြတဲ့ကာလပတ်လုံးဆင်ဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုစီနိုင်ငံတူးတက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူး။အဲ့တော့ဥပဒေစုံဝေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝကြီးတွေကျူးလွန်နေသူတွေကိုပြစ်ပေးပြီးတော့ဥပဒေစုံဝေးတိဆောက်မှသာလျှင်ကျွန်တော်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်တူးတက်ဖို့ပြောနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျကိုအောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးချင်ပါတယ်နောက်တစ်ဦးကတော့ကိုငင်းချမ်းလေလိုက်ပေါ်မှာရှိပါတယ်ကိုငင်းချမ်းတို့တို့ဆွေးနွေးမြန်းမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအခုဟောဥစ္စာပေါ့နော်ကျွန်တော်ဆိုက်လို့သတ်မှတ်တာအမေရိကန်အောက်လွှတ်တော်ကပေါ့ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အမေရိကန်ပြည်သူ့အတန်လို့ပြောလို့ရတာပေါ့နော်ဒါသိချက်သိချက်ကဗမာတမတော်ဆိုပြီးတော့ဒေါက်အောင်ဆန်းစုကြည်ကလည်းဖေဖေတီချောင်းထားတဲ့တမတော်ပြောတယ်ဗမာပြည်မှာတမတော်ကအစ်စ်တပ်ကပေါ့နော် institution အင်အားအကောင်းဆုံးပါဒီအထက်မှနိုင်ငံတကာကနေပြီးတော့တန်တရားရှိပါလေစစ်မဲ့စေးမဲ့ဆိုပြီးတော့သတ်မှတ်ထားတဲ့သူတွေရာဇဝတ်ကောင်းနေလို့တော့မှမသုံးသေးပါဘူးတန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ဂျီနိုဆိုက်လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိနေတဲ့ NLD အပါအဝင်ရှိသမျှလူလူကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ဖယ်နဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင်အထည်ဖောနေတာလဲပေါ့အဲ့ဒါကြောင့်မို့နာမည်ပြည့်ရတဲ့အတွက်ဂျီနိုဆိုက်လို့သတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတာဥသိဝင်းအနေနဲ့ဖြည့်ပေးရင်ပိုကောင်းပါလေကိုအောင်သူကတော့ခဏခါပြောသွားလို့
ဟုတ်ကဲ့ခင်ဗျကျွန်တော်ဥသိဝင်းအလှည့်ပေးပါမယ်ကျွန်တော်နောက်ထပ်သရော့ရှိတူလဲတစ်လျှောက်တုံးဖိတ်ရပါဖိတ်ချင်ပါလေခင်ဗျတစ်လျှောက်တည်းကိုတက်ခိုင်တူတူတူဆွေးနွေးမြေးမြန်းလို့ရပါတယ
်ခင်ဗျကျွန်တော်ဒီဂျီနိုဆိုက်ဆိုတတ်မှတ်ခံနေပတ်သက်ပြီးတော့ခုနကကိုအောင်သူပြောသွားတယ်တိုင်းရင်းသားတွေမှာဖြစ်တဲ့ဗမာဖြစ်တဲ့ထိုးစင်တဲ့ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကတော့တက်ခွဲမိသိကျင်တယ်အတိုင်းလာရင်မဖြစ်တဲ့ကိစ္စကိုဗမာပြည်သူများစွာလည်းဘယ်သူမှမထောက်ခံမှုစစ်တပ်ဘုံကတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့ဖွဲ့စည်းပါဗမာပြည်သူဆိုဒီရခိုင်ကိစ္စမှာတော့တက်တက်တခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတာတွေဒီစစ်ထနာချက်ခုခုတိုက်ခိုက်ခံရတာတွေနောက်ကျတော့ဟိုခါကိုကြီးကျော်သိန်းဒီရခိုင်နေသားတော့တောက်ပြီးတသိန်းရွေးချင်မှာအာစာဖွဲ့စည်းဩဇာအဲ့ချိန်မှာဘလောက်ပြန့်နေလေဆိုသိတာမဟုတ်သတင်းမီဒီယာအဲ့ဒါမဖော်ထုတ်ကြဘူးဟိုပြောတော့လည်းကိုကျော်သိန်းပြောတာဟာနိုင်ငံတော်ပြန်လာမပြန်လာမသိဘူးအမေရိကန်အောက်လွှတ်တော်ကရေးတည်ယူရှိတာတော့မသိဘူးဗမာပြည်သူကျားထဲမှာတော့ဒါမှန်စရာဆိုတော့ကျွန်တော်သိတယ်အဲ့တော့အဲ့ဒါကိုကျတော့ဘယ်သူမှမထောက်ပြောက်ဒါအဲ့ဒီလူတွေပြန်လာပြီဆိုရင်ရောဒီကြေတနာအေးမလားမအေးဘူးမအေးကြောကျွန်တော်အမခံပြောရဲ
ဟုတ်ကဲ့ပ
ါကိုတည်ငြိမ်းနေစီ
ဘယ်လိုမှမသိဘူးတော့အဲ့မှာကျွန်တော်တစ်ဆက်တည်းကျွန်တော်ပြော
ဦးအောင်သူတို့ဟောထက်ဦးကုသိန်းဝင်တို့ထက်ငြိမ်းကြထက်ပြီးဘာလို့မဆွေးနေကြလဲအဲ့ဒါကိုမေးချင်တာ
အဲ့မှာသတင်းနဲ့ပတ်သက်လို့ကျွန်တော်လည်းထည့်ပြောချင်ပါတယ်ရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတတ်ခါနဲ့ပတ်သက်လို့အမြဲပြောကြပါတယ်ဒါပေမဲ့သတင်းတွေမှာကျွန်တော်ဖော်ပြပြီးသားဖြစ်ပါတယ်ဒါတွေကဖော်ပြဒါပေမဲ့သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့ဟိုမှာရိုဂျာရဲ့ကိစ္စနဲ့ပတ်သက်လို့အခုတည်းကြီးအစိုးရကလည်းတာဝန်ခံဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုဖြစ်နေတာကိုပြောပြတာပါခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူးခုနဟိန္ဒူတွေဖြစ်တဲ့ကိစ္စခုနဒီဘက်မှာခုနအာစာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာလည်းသိပါတယ်ခင်ဗျကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါတယ်ခင်ဗျကိုစင်ဝင်းခုနကကိုငင်းချမ်းမီးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အစိုးရမှကိုတာဝန်မရှိဘူးလားအဲ့ဒါလေးဖြည့်ပေးစီကြပါမယ
်ဒီလိုမျိုးပေါ့ကျွန်တော်ဆိုင်ဖြစ်လားမဖြစ်လားဟာလားဟိုကျွန်တော်ဆိုင်နဲ့ဆွဆွဲတဲ့ဟာတွေဒီရရဆွဆွဲခံရတဲ့ဟာကိုတရားရုံးကျွန်တော်အမြင်ရတော့တရားစီရင်လို့လုပ်ကိုလုပ်တင်တယ်ဘယ်လိုဟာမျိုးမှတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်လို့လွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့ပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအရေးမရှိဘူးအဲ့တော့အဲ့ဒီလိုအနေထားမှာတိုင်းပြည်ရဲ့ဒီခုဟိုအတိုင်းဝိုင်းအနေထားဒါတစ်ဖက်မှာနိုင်ငံရေးရဲ့ဒီ hard power ကိုဟိုဟိုကိုင်နာတာဟိုစစ်တပ်ရဲ့ကိုင်နာတာ power sharing နဲ့ဒါရီထောင်းတော့လူမျိုး society ပါဟိုတပတ်ဖြစ်ဖြစ်နေတဲ့ဟာအကူကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်ဟိုလက်တွေ့မှာတော့အဒီဟာကလမ်းမရှိဘူးအဲ့တော့တခြားနည်းလမ်းတွေကတော့ဗာလဲဆိုတော့ဟို adopt tribunal တို့เนาะဟိုဒါ the hike မှာလုပ်တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာပဲဖြစ်နိုင်ရှိသေးတယ်လမ်းကြောင်းကြီးတွေပြောလို့ရှိရင် tribunal တော့နေမှာပဲလာနေဒီအပြင်မှာနိုင်ငံတစ်ခုပါအခုပြည်နိုင်ရှိရရှိတဲ့နိုင်ငံလို့ပြောလို့ရှိရင်အမေရိကရှိမယ်ကနေဒါရှိမယ် UK ရှိမယ်ဩစတြေးလျရှိမယ်အဲ့ထဲမှာလမ်းကြောင်းတစ်ခုကအမေရိကနဲ့ကနေဒါကိုမဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိတယ်အဲ့ဒါကသူကဒီ try ဟိုဟာ try ရဲ့ set သွားနေမယ် အဲ့ဒီမှာမှာဘယ်သူတွေဘယ်သူများတော့မြောက်တယ်ဆိုတော့မာဒီဖိတာနောက်ပြီးတော့ပြီးခဲ့တဲ့ဘော့စနီးယားရဝန္ဒာတို့တဲ့ပို့ပြီးတော့ဟော suspect ဖြစ်တဲ့လူတွေပို့များပါလိမ့်မယ်စစ်ဘုတွေမကဘူးအရာမာဒီမှာရောဒီဘူးပေါ်တခြားတော့ဒီလုပ်ငန်းရှိတယ်ပါနားကြီးများပါတယ်အဲ့တော့အဲ့ဒါတွေပြောလို့ရှိရင်တစ်ဖက်မှာအခုရှိနေတဲ့ရဝန္ဒာမှာတော့ဟိုတရားရုံးချင်းလူလောက်တာပတ်သက်ကုန်ရောအကြည့်ပြီးတော့မထီရောက်ဘူးဆိုပြီးဝေဖန်တာနေထွက်နေတာကျွန်တော်တို့မှမြင်လို့ရတိုင်းရှိနေပြီနော
်ဟုတ်ကဲ့ကျွန်တော်ကခုနကကိုင်းညံ့ပြီးတာတန်ထောက်ချက်ပါတယ်ဒီလက်ရှိ NDI အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်နိုင်ငံတော်များနိုင်ငံတကာထောက်ပြတော့လုံးကြုံရေးဖွဲ့တွေမှာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက NDI စုရကုနိုက်ကဒါကိုအကောက်ွယ်ပေးနေတယ်ဆိုတဲ့သဘောမြင်ကြပါတယ်အဲ့ဒီအချိန်တွေရောမြင်ရပါလားကိုစိန်ဝင်တော့တဲ့ချက်တွေ
မှာ NDI စိုးရရဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းသူကဝင်ခံနာပြီးသားပဲလေဟိုက UK ကနေအင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြားနီလန်းနဲ့ဒီတဲ့ပိုကောင်းတဲ့နီလန်းနေနဲ့လုတ်ခဲ့နိုင်သားဆိုတဲ့ဟာမျိုးနော်အဲ့ဒီပြောထားတာပဲအဲ့တော့ရှင်းနေပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတူတူတူလေးမေးချင်ပါလေအခုမြန်မာဆွေရကဒီဖြစ်ရနေတဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မတီပေါ်ပြည်တွင်းမှာဖွဲ့စည်းပါလေနိုင်ငံတကာနှစ်ယောက်ပြည်တွင်းကနှစ်ယောက်ပေါ့ဒီဖွဲ့စည်းထားတဲ့ရလက်ကဒီဖွဲ့စည်းထားတဲ့အခြေအနေဒီကထွက်လာမဲ့ report အစီအစဉ်လာရှိပါလေမြန်မာသားသားရှိမလားနိုင်ငံတကာလက်ခံမဲ့အတိုင်းလာရှိလားဘယ်လိုမြင်ပါလဲခင်ဗျာ
ဒီမှာစုံစမ်းရေးကော်မရှင်အနေနဲ့တွားတွေ့တာကကိုပိုကိုလူကိုပြန်မေးတဲ့ဟာအနေထားပဲရှိနေသေးတယ်လေဟိုတကယ်လွတ်လွတ်လပ်လပ်စောက်ဆိတ်မရှိဘဲနဲ့အစ်စ်ခံနိုင်တဲ့အနေထားမဟုတ်တာနှစ်ဖက်ပြောရရင်တော့နှစ်ဖက် community ကလုံး community နှစ်ခုလုံးဒါမှမဟုတ်ရင်အဲ့ဒီဟိုအစိုးစစ်တပ်ဘက်ကလုံးလုံးရေးဘက်ဒီရောမေးနိုင်တဲ့အနေထားနောက်ပြီးတော့ဟိုဒုက္ခတွေတွေဟိုကိုမေးနိုင်တဲ့ victim တွေဘက်ကိုမေးနိုင်တဲ့အနေထားမရှိတော့အဲ့ဒါတွေကတော့ဝေးပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော် daily life season အချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတယ်လူခွင့်ရှင်နေဦးအောင်သူနောက်ဒင်းစာဆရာဦးစိန်ဝင်းနဲ့ကျွန်တော်တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season တင်ပါပဲညနာခွင့်ပေးပါခင်ဗျာ
ဟုတ်ကဲ့မဆမနဲ့ဒီကုသညုံစီစဉ်တင်ဆက်တဲ့ daily line ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆမမွန်ကပြောပြပေးပါအောင်အမေရိကန်သမ္မတ Donald Trump ဟာအလိမ်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားမှုဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။သမ္မတရဲ့လောက်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီးမြဲဒီကနေ့မှအဲ့ဒီလိုထောက်ပြမေးခွန်းထုတ်တဲ့အမတ်တွေပဲရောက်နေကြပြီလေလို့လည်းသူကမေးခွန်းထုတ်ပါတယ်။ Comey နဲ့သူ့ရဲ့ဒီအခွင့်လိုက်စားမှုတွေကို Republican တွေအမတ်တွေဘက်ကနေထုတ်ဖော်ပြောတဲ့နယ်လို့အင်မြူရောပြန်ကြားရေးတာဝန်ခံ Sarah Sanders ကတော့ Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းတစ်ခုကလေ့လာပြုစုတဲ့အစီရင်ခံစာတွေကမိမောင်းထိုးပြပါရတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီရောက်အောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံပြောခွင့်ရကတုံ့ပြန်ပယ်ချခဲ့ပါရတယ်။ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတန်းခါမှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားပဲပြန်လည်လက်ခံဖို့နဲ့လူခွင့်ရချိုးဖောက်တဲ့သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုဇေမော်ရီညိုကိုရာထူးကနေပြီးတော့ဖယ်ရှားလိုက်ပါတယ်။ယာယီနီးပြမခန့်ငယ်အထိမန်ယူလက်ထောက်နီးပြမိုက်ကယ်ဂဲရစ်ကအသင်းကိုကင်ွယ်သွားမှာဖြစ်ပါရဲ့ရှင် ။တင်အချင်းချုပ်ကိုမဆူမြမွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 9809နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလောက်ပ
ါ This program has come to you from the Voice of America, Washington.